ကိုဗစ်19ကာလမှာအလုပ်လက်မဲ့ဖြစ်နေပြီးနေရပြန်လို့မရတဲ့တရားမဝင်မြန်မာတွေကနှစ်ပတ်ကျော်အတွင်းမလေးရှားမှာတည်ဆုံးသူခုနှစ်ဦးထိရှိလာပါပြီဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျမအေးပါပါမြန်မာ9ဒိန်တဲ့မနေ့အလုပ်လုပ်ကနေတဲ့မလေးရှားမှာကိုဗစ်19ကပ်ရောဂါဖြစ်ပွားပြီးတဲ့နောက် နောက်ဆက်တွဲဖြစ်တရားမဝင်မြန်မာတွေအလုပ်လက်မဲ့ဖြစ်လာပြီးနေထိုင်စားတောက်ရေးတွေခက်ခဲလာနေပါတယ်အလုပ်လက်မဲ့ဖြစ်ရတဲ့အထက်နေရပြန်ဖို့ကလည်းမလွယ်ကူသေးတဲ့အခြေအနေတွေပါကိုဗစ်ကာလမှာမလေးရှားအစိုးရရဲ့ပိတ်ဆို့ဖမ်းဆီးမှုတွေကြောင့်ရောစီးပွားရေးကြက်တဲမှုတွေကြောင့်ရောအလုပ်ရှင်တွေကအလုပ်ဖြုတ်နေကြတဲ့အခြေမြန်မာတွေအနေနဲ့စိတ်သက်ကြလာပြီးပိတ်ဆို့ကန့်သက်ပြီးနိုင် င်ငံထဲမှာဒီရက်ပိုင်းအတွင်းဇက်တိုက်ဆိုသလိုခက်စိတ်စိတ်ဖြစ်လာခဲ့ပါတယ်မလေးရှားနိုင်ငံကမြန်မာလူမှုကူညီရေးအဖွဲ့ဥက္ကဋ္ဌဦးဆန်းဝင်းကတော့တရားမဝင်မြန်မာလူသမားတွေရဲ့အခြေအနေတွေကိုအခုလိုပြောပြပါဗျာ။
သူတို့မြန်မာပြည်လို့ပြန်လို့မရဘူး။အောက်လားလို့ကိုထိုင်းနဲ့သက်ပြန်မယ်ဆိုလို့ရှိရင်လည်းဒီ border မှာလူမျိုးရင်းတွေအပြစ်ချထားတဲ့ကြောင့်ဆိုမပြန်ရဲကြဘူး။မပြန်ရဲတဲ့အခါမှာသူတို့တွေထပ်ပေါက်တွေကပိတ်နေတယ်။ငွေကြီးလည်းမရှိဘူး။အိမ်လားကလည်းပေးစရာမရှိဘူး။စားရေးတောက်ရေးတွေလည်းအခက်အခဲတွေ့နေတယ်။အဲ့ဒါကြောင့်မို့ပြည်ပကိုအနိုင်ပြီးတော့ကုပ္ပီလေးကိုပြောင်းဖို့အခက်အခဲတွေ့နေတယ်။ပြောင်းဖို့အတွက်လည်းသူကအထောက်အထားမရှိတဲ့ခါကြတော့အခုပြန်တဲ့အစီအစဉ်မှာလည်းသူတို့မပါကြဘူးမပါကြတော့သူကစိတ်ပီစီးမှုကြီးအများများတယ်။နောက်ပြည်တွင်းမှာတမိသားစုကိစ္စရတယ်၊ကျုံလေးရတယ်၊နေရာလေးလည်းရှိနေမှာပေါ့ဒီဒီအားလုံးရဲ့ပြည်စည်းမှုကြီးအားလုံးကိုမလုံဆောင်နဲ့တော့နောက်ဆုံးစင်တော့ကိုယ့်ကိုယ်စုံချသေးသွားတာလေးပေါ့ဒီကျွန်တော်တို့ကပုံနာရေးကူညီမှုအနေနဲ့ကတော့နိုင်ရည်သုံးခုကိုကျုံ့နေတယ်။နောက်ပြည်내ဘက်မှာလည်းဒီလိုနိုင်ရည်တွေကိုကျုံ့နေရတယ်18ရက်နေ့မှာကျွန်တော်ဂျိုဟိုဘာလူမျိုးမှာတယောက်ချက်ပြီးအဲ့လိုဟာမျိုးပေါ့ဒီဒီဇိုးချက်ပြီးဒီတောင်းကိုဒီကြောင်းကိုကျွန်တော်ဒီကျမ်းမာရေးဌာနကနေပေါ့ကျွန်တော်သိရှိရတယ်ပေါ့
ဂျွန်လ18ရက်နေ့တုန်းကတော့ကွာလာလမ်ပူမှာပဲတဦးတည်ဆုံးခဲ့ပြီးတခြားပြည်နယ်ဘက်ကနေပြောင်းလာတဲ့တရားမဝင်အလို့သမားဖြစ်တဲ့အကြောင်းမိသားစုဝင်တဦးကပြောပြပါဗျာမရှိဘူးမ
ရှိဘူးမှာဘာမရှိဘ
ူ
းဆိုတော့18ရက်နေ့ညီမတို့မတွေ့တာ
ဘယ်ရှင်းနေ
တဲ့ညီမတို့လည်းမတွေ့ဘူးလားဘယ်ရှင်းနေတဲ့ညီမတို့လည်းမတွေ့ဘူးဆိုရင်မှဆိုရအခန်းတကားအရှိမအဲ့လိုကျိုးစားချပြီးတင်တာပြတာပဲမှာအောင်မင်းထွန်းအကအသက်20နှစ်နဲ့မော်ရမြိုင်သူမော်ရမြိုင်တိုင်းဝန်ပြင်ဒုက္ခဝင်တုံးလာမနေရ
မလေးရှားနိုင်ငံမှာမြန်မာငါးသိန်းတဲ့မနဲ့လှုပ်လှိုက်နေကြပြီးတရားမဝင်သိန်းကနန်းနဲ့ရှိနေတာပါအခုလိုမျိုးကိုဗစ်ကပ်ရောဂါဖြစ်နေတဲ့ကာလမှာအလုပ်လုပ်စားလို့မရတာကြောင့်နေရက်ကိုပြင်ချင်နေကြပါတယ်အရင်တုန်းကတော့ထိုင်းနိုင်ငံကိုဖြတ်ပြီးလူပွဲစားတွေနဲ့မလေးရှားကိုလာခဲ့ကြသလိုထိုင်းနိုင်ငံကိုဖြတ်ပြီးနေရက်ကိုပြင်နေကြတာပါအခုခါမှာတော့နေဆက်လန်းတွေလည်းပိတ်ဆို့ထားတာတွေကြောင့်လည်းပြင်လို့မရဖြစ်နေကြပါတယ်ဒီအတွက်နေထိုင်ရက်တည်ရေခက်ခဲနေတဲ့တရားမဝင်အလို့သမားတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကနေရက်ပြန်နိုင်ရေးအတွက်စ조사လုံဆောင်ပေးစီခြင်းကြောင့်လူမှုရေးအဖွဲ့တွေကတော့မြစ်တက်ရက်ခံပြောဆိုနေကြပါတယ်ကျမအေးမှာထမ်းမြမနေဆက်ကနေသတင်းပြပို့နေတာပါ